2021ဖေဖော်ဝါရီစစ်တပ်အာဏာသိမ်းခင်ကစပြီးတော့အခုအချိန်အထိဒီစစ်ကောင်စီကရောစစ်ကောင်စီနဲ့ဆက်နွယ်နေသူတွေရဲ့ဖမ်းဆီးတပ်ဖြတ်တာခံရလို့တေဆုံးရတဲ့အရက်သားဟာအခုအောက်တိုဘာလအထိဆိုရင်အယောက်4000ကျော်ရှိနေပြီလို့နိုင်ငံရေးကြီးသားများကကူညီဆောက်ရှောက်ရေးအသင်း AAPP ကထုတ်ပြန်ပါတယ်။အခုလိုဖမ်းဆီးတပ်ဖြတ်မှုတွေရပ်တန့်သွားစေဖို့အတွက်နိုင်ငံတကာကစစ်ကောင်စီကိုပိုးပြီးတော့ပြင်းထန်တဲ့ဖိအားတွေပေးကြဖို့လည်းတောင်းဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်ကတင်ပြပေးပါမယ်ရှင်
။အခုထုတ်ပြန်လိုက်တဲ့စီးရင်မှာနိုင်ငံတော်ဟွမ်းလက်နက်ကိုင်ပဋိပက္ခတွေနဲ့တိုက်ပွဲတွေကြောင့်တေဆုံးရတဲ့အရသာစင်းရင်မပါဝင်သေးဘူးလို့နိုင်ငံရေးအကြီးအကဲများကကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်ဒီစင်းရင်ဟာအကြောင်းမျိုးမျိုးနဲ့ဖမ်းဆီးခံရပြီးအကျဉ်းထောင်တွေထဲမှာနဲ့စစ်ကြောရေးမှတေဆုံးခဲ့ရသူတွေဆရာနာတင်ထားတာကိုအာနာဖီစံချိန်မှာဖြိုခွင်းခံရလို့အသက်တေဆုံးခဲ့ရသူတွေနဲ့ PDF နဲ့ဆက်နွယ်ထောက်ပံ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အသက်ခံရသူတွေစာရာတွေကိုရနိုင်သမျှကောက်ယူထားတဲ့စည်ရင်းတွေသာဖြစ်တယ်လို့ AAPP တာဝန်ရှိသူတူက BOA ကိုပြောပါတယ
်အခုအားတော့ဗျာဘဲခင်းနဲ့မှမတူတဲ့ဒီရက်ဆက်ကြမ်းကြုတ်မှုတွေကိုကြုံနေရတော့တကယ်ကိုရက်ရက်ဆက်ဆက်ကန်းကုံအောင်ရက်ဆက်ရုပ်မာပြီးတော့ဒီအပြစ်မဲ့ပြည်သူတွေကိုမတရားတပ်ဖြတ်နေတာဒါတနိုင်ငံလုံးအသည့်တစ်ကမ္ဘာလုံးအသည့်ပဲဖြစ်တယ်လीเนาะဒါကအင်မတန်ဆိုးရွားတဲ့အခြေအနေဖြစ်ပါတယ်ဒီလိုမျိုးလှုပ်ရက်တွေကိုကျူးလွန်နေတဲ့သူတွေကဘယ်တော့မှဒီဟာအပြစ်ပေးအရင်ခံရခြင်းအနေနဲ့ဒီကင်းလုခွင့်ရမှာမဟုတ်ပါဘူးပေါ့နော်ဆိုတော့ဒေချာပေါက်ဒီလူတွေကတစ်ချိန်မှာသူတို့ထိုက်တန်တဲ့အပြစ်ပေးရမှုကိုဒေချာပေါက်ခံရမှာဖြစ်တယ်ကျွန်တော်တို့ကြဆုံးသွားတဲ့ကျွန်တော်တို့ပြည်သူတွေကျွန်တော်ရဲဘော်တွေအတွက်တရားမျှတမှုကိုလည်းဒေချာပေါက်ပြန်လည်ရှာဖွေရမှာဖြစ်ပါတယ်ဗျ
AABB စီးရင်အရ2021ဖေဖော်ဝါရီ1ရက်နေ့ကနေ2023အောက်တိုဘာ5ရက်နေ့အထိဒီကာလအတွင်းတည်ဆုံးခဲ့ရတဲ့ပြည်သူစုစုပေါင်းဟာ4142ဦးရှိနေပြီးနာမည်စုံစမ်းအတည်ပြုဖို့လိုအပ်နေသူတွေနဲ့အမည်မသိဘဲတပ်ဖြတ်ခံရသူကလည်းအယောက်900နီးပါးရှိနေသေးတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီစီးရင်ဟာ AAPP ကလက်လှမ်းမိသမျှကောက်ယူရရှိထားတာဖြစ်ပြီးလက်လှမ်းမမိတာတွေလည်းရှိနေတာမို့တကယ်တမ်းတည်ဆုံးရသူဟာဒါထက်မကများနိုင်တယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာ25ရက်နေ့ကလည်းမြင်းညံမြို့နယ်အတွင်းနဘူးအံရွာမှာCDM လှုပ်ထားတဲ့သားနဲ့အဖေဖြစ်သူကိုဖမ်းဆီးခေါ်ဆောင်သွားပြီးအသက်ပြတ်ခံလိုက်ရတယ်လို့ဒီဖြစ်စဉ်ကိုကိုယ်တိုင်ကြုံရသူတူက BOA ကိုပြောပါတယ်သားဖြစ်သူဟာစေမြောင်းဌာနကဝန်ထမ်းတူဖြစ်ပြီးအာနာသိမ်းပြီးနောက်မှာအကြမ်းမဖက်အာနာဖီဆန်နဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့သူဖြစ်ပါတယ်သူတို့မိသားစုဟာအေးအေးဆေးဆေးနေထိုင်ပြီးမုတ်ဖက်လုပ်ငန်းလုပ်ကန်စားသောက်နေသူတွေဖြစ်တယ်လို့ပြောပါတယ
်ဒီသားတွေကတော့ CDM လှုပ်တာဟုတ်တယ်ဒီမှာအိမ်ညာမှာဆက်ရောက်တဲ့နေသားဖမ်းပါတယ်ဘယ်လိုတော့သူကတခြားဦးမြန်မာလေးကြီးအဲ့လိုကြွားနေလိုက်ဟိုအဲ့လိုကြွားနေတာလေလို့ကအဲ့ဒီကပြန်လာတယ်ညတော့သူဖမ်းတယ်ဟုတ်တယ်စစ်ကောင်စီကဖမ်းတော့အဲ့ဒီဒီဒီနောက်လေးရဲလေလို့ပြီးတော့တခြားအကြံနဲ့မိသားစုတွေလည်းကြောက်ပြီးမနေရတော့လို့ဒီလိုတခြားထွက်ပြေးကုန်တော့ဒီလိုမိသားစုတွေကဒီနေ့မှလည်းရန်ကြီးကျန်တာအဲ့ဒီမရှိပါဘူးတောက်သားရွာလည်းမရှိကြဘူးပြီးရတယ်ကလေးတွေကအဲ့နာရီဟိုအကုန်လုံးကတော့အဲ့နာရီကတော့ဘယ်လိုမှအမှားကံမရှိပါဘူးဟိုကောင်းနေတယ်ကြာချာဆိုးနေတယ်ကြာချာဘယ်လိုမှမတင်မတင်တယ်လို့ဝင်ပြီးတော့ဝင်ပြီးရတဲ့အနေတုံးတော့ပြီးတဲ့စီစဉ်ဥစ္စာတော့ပါကြတာပါအဲ့လိုမျိုးပြီးတော့ဝင်ပြီးသွားတာများတာလေတို့ရင်ရတာပေါ့လေအဲ့နောက်မိတ်ဆုံးတို့ကအဲ့လိုမျိုးဝင်လေမဟုတ်လေဒီရဲနဲ့ဆက်သွယ်ရှိရထောက်ပံ့လုပ်ပြသွားတာဆိုပြီးတော့အဲ့ဒီဆိုဆိုချက်နဲ့ပဲတို့ကအားမရိုက်နေသက်ပြအဲ့လိုမျိုးလုပ်ကြတာ
ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုရောမန္တလေးတိုင်းဒေသကြီးနေလုံတောင်ဝန်ရှိသူတွေကိုပါအကြင်ကြင်ဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့ဖုံးပြန်လေဖြေချခြင်းမရှိပါဘူးပြီးခဲ့တဲ့အော်တိုဘာလ၄ရက်နေ့ကပြုလုပ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG လူအခွင့်အရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာလည်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တည်ဆုံးခဲ့ရသူတွေထဲမှာအသက်18နှစ်အောက်ကလေးတွေ900နီးပါးလောက်ပါနေတာဖြစ်ပြီးစစ်ကောင်စီရဲ့ဒီလိုပြစ်ခတ်တပ်ပြမှုတွေဟာစစ်ရာဇဝတ်မှုမြောက်တယ်လို့ NUG လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကပြောဆိုထားပါတယ်အယက်သားတပ်ဖြတ်ခံရမှုတနေ့တခြားတိုးလာတဲ့အပေါ်နိုင်ငံတကာဘက်ကနေစစ်ကောင်စီကိုအခုတည်းပုံမပြင်းထန်တဲ့ဖိအားတွေဒီထက်ပိုထိရောက်တဲ့အရေးယူတန်ခတ်မှုတွေလုပ်ကြဖို့နိုင်ငံရေးအကျဉ်းသားတွေကမျှော်လင့်နေတယ်လို့ AAPP တာဝန်ရှိသူကပြောပါတယ
်ကျွန်တော်ပြည်သူတွေကနေတူကဖမ်းဆီးခံနေရတယ်နေတူကနှိမ်ပယ်နှိပ်စက်ခံနေရတယ်နေတူကတပ်ဖြတ်ခံနေရတယ်ဟိုဒီကိစ္စတွေရပ်တန့်ဖို့အတွက်နိုင်ငံတကာအနေနဲ့ဒီထက်ပိုပြီးတော့ထိရောက်တဲ့ဒီစစ်အုပ်စုပေါ်မှာထိရောက်တဲ့အပြစ်ပေးအရေးယူမှုတွေ ဆက်ပြီးတော့လုပ်ဖို့အတွက်အင်မတန်အရေးကြီးပါတယ်ဗောနော်ဒီကိစ္စတွေရပ်တန့်ဖို့ဆိုတာကကျွန်တော်လူဦးတော်လိုင်းအောင်မြင်ပါခင်ဗျာဒီအချမ်းဖက်စစ်အုပ်စုမရှိမှဖြစ်မှာဗောနော်ဒါကြောင့်မို့ဒီအချမ်းဖက်စစ်အုပ်စုမရှိလို့ဆေးရနာရှင်စနစ်အမြင့်ပြတ်ဖို့အတွက်ကိုနိုင်ငံတကာအနေနဲ့ဒီထက်ပိုတဲ့ပြင်းထန်တဲ့ပြည်အပမှုတွေဆက်ပြီးတော့ဟိုလှုပ်ဆောင်ပေးဖို့အတွက်ပဲကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ
်အာဏာသိမ်းမှုကိုစန့်ကျင်လို့ဖမ်းဆီးခံရသူတွေဟာအခုဆိုရင်အယောက်2000ခွဲကျော်နေပြီဖြစ်ပြီးဒီထဲကအယောက်8000နီးပါးဟာထောင်ဒဏ်ချမှတ်ခြင်းခံနာရတဲ့အပြင်ကျန်သူတွေဟာလည်းကြီးလေးတဲ့ပုံမှန်တွေတက်ပြီးတရားစွဲဆိုမှုနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်အဲ့ဒီထဲမှာသေဒဏ်အချမှတ်ခံနာရသူစုစုပေါင်းအယောက်200နီးပါးရှိနေတယ်လို့ AAPP ရဲ့စာရင်းမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့အချိန်ထိဖမ်းဆီးခဲ့သူစာရင်းကိုတရားဝင်ထုတ်ပြန်တာမရှိသေးတဲ့အပြင်အခုလို AAPP ကထုတ်ပြန်တဲ့စာရင်းတွေဟာခြေကားထားတဲ့စာရင်းတွေသာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ